ဟုတ်ကဲ့ရခိုင်ပြည်နယ်ငြိမ်းချမ်းရေးအတွက်အဓိကထားဆွေးနွေးခဲ့တဲ့မစ္စတာဆဆာကာဝါအနေနဲ့ဒေါက်ဆန်းစုကြည်နဲ့နှိစက်သူအရင်သမရာဟောင်းဦးထင်းကျော်ရဲ့ဇနီးလေးဖြစ်တဲ့ဒေါက်တာဆုစုလင်းနဲ့နေပြည်တော်မှာတနင်္ဂနွေနေ့တည်းကတွေ့ခဲ့တယ်လို့အခုလိုပြောလာတဲ့အပေါ်ဆဆာကာဝါနဲ့တွေ့ဆုံတုန်းပြောပြခဲ့လားလို့မေးရမှာပြည်သူ့ပါတီဥက္ကဋ္ဌဦးကုကိုကြည်က
အဲ့ဒါတော့သူဘာမှကျွန်တော်အဲ့ဒါတော့ထုတ်ပြောတာမရှိပါဘူးဒါပေမဲ့တခုကတော့ဒေါက်ဆန်းစုကြည်ကသူ့အဖေပေါ့လေဘိုဂျိုအောင်ဆန်းလက်ထက်ကဒီဂျပန်သားကိုပြုပြင်ဖို့ပေါ့လေပြောထားတဲ့ဟာကိုဒါသူတို့တကယ်ကိုမူရင်းအတိုင်းလောက်ဖြစ်အောင်ကိုစူးစမ်းထားတဲ့ဟာပေါ့လေသူအဲ့ဓာတ်ပုံလေးတော့ကျွန်တော်ပြပါတယ်ဆိုတော့ဒါလေးကိုလည်းဒေါက်ဆန်းစုကြည်လက်ထက်ကိုသူပြန်ပြီးတော့ဘယ်လိုပြန်ပေးရမလဲပေါ့ဘယ်လိုပြန်ပြီးတော့ပြသရမလဲဆိုတာလေးတောင်မှဟိုသူအမှတ်တရပေါ့လေအဲ့ဒါလေးပြောသွားတာရှိပါတယ်
အဲ့ဒီတော့အခုလိုပြောလာတာကဒေါက်ဆန်းစုကြည်နဲ့တွေ့နိုင်ဖို့လမ်းကြောင်းဆရှာတဲ့သဘောမျိုးလားလို့မေးရမှာဦးကိုကိုကြီးက
ဟုတ်ပါတယ်ဟိုနောက်တစ်ခုကတော့သူလည်းမြမနိုင်ငံရေးနဲ့ပတ်သက်လို့စိတ်ဝင်စားနေတောက်လျှောက်အထူးသဖြင့်တော့ဒီတိုင်းရင်းသားပြည်ထောင်နောက်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့အခြားဒီမိုကရေစီပါတီတွေသူတို့အားလုံးရဲ့ဒီနိုင်ငံရေးအခမ်းအနားဒီ NLD အပါအဝင်ပြန်ပြီးတော့အရေးပါလာဖို့နိုင်ငံရေးနီးလမ်းအပေါ်မှာလူမှုပြန်ပြီးဝင်ကြည့်လာဖို့အရေးကြီးတယ်ဆိုတာကိုတော့ကျွန်တော်တို့ကနှစ်ဦးနှစ်ဖက်ပေါ်လေးပြန်လည်ဆွေးနွေးပြပါမယ်။
အဲ့ဒီတော့ဘာကြောင့်အခုလိုဒေါက်ဆုစုလင်းနဲ့တွေ့ဆုံမှုစဖြစ်လာတာလဲလို့မေးရမှာဦးရဲ့ထွန်းကလည်း
ဂျပန်အနေနဲ့ကတော့အရင်ဆုံးကတည်းကပေါ့နော်မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတရားမှာကြားဝင်ပြီးတော့စစ်စစ်ညှိနှိုင်းပေးခြင်းနဲ့ဆန္ဒပေါ့နော်စိတ်စေတနာကောင်းရှိတယ်လို့ယူဆတယ်။အရင်ဒီ NLD လက်ထံမှာတော့လည်းရခိုင်အရေးကိစ္စနဲ့ပတ်သက်လို့ရှိရင်ဒီလက်နဲ့ကင်အပြစ်ခရဆဲရေးဆောင်ရွက်ပေးခဲ့တာအစဉ်လာလေးတွေရှိတယ်။အခုတစ်ခေါက်မှာလည်းမြန်မာနိုင်ငံရဲ့ဖြစ်နေတဲ့ပဋိပက္ခတွေကိုပြည်လဲသွားဖို့ညှိနှိုင်းဆွေးနွေးဖို့ဆိုရင်ဒေါက်တာဆန်းစုကြည်ဟာအရေးကြီးတဲ့ဆုံချက်အဓိကခေါင်းဆောင်ဖြစ်တယ်ဆိုတာသူသဘောပေါက်ပုံရတယ်။ဒါကြောင့်မလို့ဒေါက်တာဆန်းစုကြည်နဲ့တွေ့ခွင့်မရတဲ့အခါကျတော့တနည်းနည်းနဲ့သတင်းစကားရောက်နိုင်တဲ့ပုံကိုဟိုနာဆာကကလည်းမတန့်ကွက်တဲ့သူတွေ့နိုင်တဲ့ဒီ NLD ရပုံကိုတရားအောင်နဲ့အဲ့လိုတွေ့ပြီးတော့ NLD ရပုံကိုတချို့နဲ့စူးစမ်းတွေ့တယ်လို့ပဲယူဆပါတယ်။
ဒါအပြင်မစ္စတာဆဆာကာဝါဘက်ကလည်းသူပြောခဲ့တယ်လို့အခုရန်ကုန်မှာ NLD ခေါင်းဆောင်တွေနဲ့တွေ့ဖို့စူးစမ်းနေတယ်ဖြစ်မဖြစ်တော့မသေးကြသေးဘူးလို့ NLD ခေါင်းဆောင်ဘက်နဲ့နှိစက်သူအမည်မဖော်လို့သူတူကလည်းပြောပါတယ်။ဒီပေါ်ဥက္ကူကြီးကိုဆက်မေးရမှာ
မီဒီယာမှာတွေ့ရတာကတော့ NLD ဘက်ကပုံကိုယ်တွေနဲ့လည်းပဲတွေ့ဆုံတယ်လို့ဆိုတာတွေ့ရတဲ့အခါကျတော့ဘာတွေများထူးခြားလာမလဲဆိုတာကိုတော့တော်တော်လေးစိတ်လှုပ်ရှားတယ်ပေါ့လေ။အဲ့တော့ကျွန်တော်ကတော့တခုတူကိုအဓိကပြောလိုက်တာကကျွန်တော်တို့နိုင်ငံမှာဒီနိုင်ငံရေးအချက်အလက်ကိုကြော်လွှားနိုင်ဖို့အထူးသဖြင့်တော့ဟိုအရင်အရင်ရွေးကောက်ပွဲမတိုင်ခင်မှာနိုင်ငံရေးသဘောတူညီမှုဘာမှကိုမရခဲ့ဘဲနဲ့ရွေးကောက်ပွဲတွေကိုဖြတ်တန်းခြင်းဖြတ်တန်းခြင်းနဲ့နောက်ဆုံးဒီအချိန်ကြီးရောက်သွားတယ်ဒါကြောင့်မလို့အခုအချိန်ဒီမှာအရေးတကြီးလိုအပ်နေတာက transitional agreement ပေါ့နော်အတွင်ကူးပြောင်းရေးကာလသဘောတူညီမှုရဖို့အတွက်တဦးချင်းစူးစမ်းကြတဲ့ပုံကိုယ်တွေရောနိုင်ငံလိုက်စူးစမ်းတဲ့ပုံကိုယ်တွေရောအထူးသဖြင့်တော့အာဆီယံအထူးကိုယ်စားလှယ်ရဲ့ဂျာဝင်ဆောင်ရွက်မှုဟာအခုကတော့စုံချက်လိုဖြစ်နေတာပေါ့နော်အဲ့ဒါကိုအားလုံးကဝိုင်းပြီးတော့အားပြီးဆောင်ရွက်ကြဖို့တိုက်တွန်းနေပါတယ်
အဲ့ဒီတော့အခုလိုတွေ့ဆုံမှုတွေကနေဘာတွေအဓိကမျှော်လင့်နိုင်ပါလဲလို့မေးရမှာဦးရဲ့ထွန်းကလည
်းအန်တကယ်လို့နာဆာကအနေနဲ့တွေ့ဆုံဆွေးနွေးဖို့နောက်မှလိုမှုရှိတယ်ဆိုရင်တော့ဒီလမ်းကြောင်းကိုမသိကြင်အောင်ဆောင်နေလို့ရတာပေါ့တကယ်လို့သူ့အနေနဲ့အဲ့ဒါကိုလုံးဝမလိုလားဘူးဆိုလို့ရှိရင်တော့ဒီလမ်းကြောင်းကိုဖျက်တော့မှာပေါ့နော်ဆော့တစ်ဖက်ကပြန်လာတဲ့သဘောထားအပေါ်မှာစောင့်ကြည့်ရမှာလို့ထင်တယ်အဲ့ဒီပုံမှာတိုးတက်မှုရှိတယ်ဆိုရင်တော့ဂျပန်အနေနဲ့လည်းဆက်ပြီးတော့ဆောင်ရွက်ပေးဖို့အတွက်အားတက်မှာပေါ့ဗျာ
တကယ်တော့ပကြခင်ကပြီးခဲ့တဲ့အာဆီယံထိပ်သီးပွဲမှာဖဲချင်းခံခဲ့ရတဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုမစ္စတာဆဆာကာဝါအပြင်ကမ္ဘာ့အင်အားကြီးအမေရိကန်နဲ့တရုတ်နိုင်ငံတွေကဝါရင်ပုဂ္ဂိုလ်နဲ့ကိုယ်စားလှယ်တွေလာရောက်တွေ့ဆုံခဲ့ပြီးအခုလိုဆက်ဖြစ်လာတာပါခင်ဗျ